Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ15ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်စမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြေညာပေးမှာပါ American သမ္မတ Donald Trump ကသူ့ရဲ့အာရှခီးစင်နဲ့ပတ်သက်ပြီးတိတ်ကိုဂုံယုံဝမ်းမြောက်ကြောင်းအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့ရိုဟင်ဂျာ6သိန်းကျော်နဲ့ပတ်သက်ပြီးမြန်မာအစိုးရလှုပ်ဆောင်ချက်တွေကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ American နိုင်ငံသားဝန်ကြီး Rex Tillerson ဟာအာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေပြီးမှဖိလစ်ပိုင်ကနေဗုဒ္ဓဘုနေ့မှာမြန်မာနိုင်ငံကိုလာရောက်မှာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလဲဒီ American သမ္မတ Donald Trump ရဲ့စနစ်ရကြအာရှခီးစင်နဲ့ပတ်သက်လို့အသေးစိတ်ကိုနားဆင်ရဖို့ရှိပါတယ
် It's also been really good in terms of North Korea getting everybody together to think of acts are all together
ဒါကတော့သူ့ရဲ့အာရှခီးစင်နဲ့ပတ်သက်လို့ Air Force One ပေါ်မှာသတင်းတောက်တွေကိုသမ္မတ Donald Trump ကိုယ်တိုင်ပြောကြားသွားတာနဲ့ပတ်သက်လို့တင်ပြပေးဖို့ရှိပါတယ်။အဲဒီနောက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတော့မယ့် American နိုင်ငံသားဝန်ကြီး Rex Tillerson ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့ဒီဝန်ကြီး Rex Tillerson ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာသုံးသပ်ဆွေးနွေးထားတဲ့တိုက်ရိုက်လည်ပိုင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးစံမိုးဝီတို့ကအရင်ဆုံးပြောပြမှာပါရှင်။
American သမ္မတ Donald Trump ကသူ့ရဲ့စနစ်ကြအာရှခီးစင်နဲ့ပတ်သက်ပြီးတိတ်ကိုဂုံယူဝမ်းမြောက်ကြောင်းအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီခီးစင်အတွင်းလုံခြုံရေးနဲ့ကုန်သွယ်ရေးလိုကိစ္စရပ်တွေမှာတိုးတက်မှုတွေအများကြီးရခဲ့ပါတယ်လို့ပြောပါတယ်။မြောက်ကိုရီးယားရေးဟာကမ္ဘာလုံးဆိုင်ရာအဓိကချင်းကြောက်မှုကြီးတစ်ခုဖြစ်နေရှိနေဆဲဖြစ်ကြောင်းမနီလာမှာအင်္ဂါနေ့ပြုလုပ်တဲ့အရှေ့အာရှထိပ်သီးညီလာခံတကပိတ်ဆွေးနွေးပွဲမှာသမ္မတကထပ်လောင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပိတ်ထိန်တပ်ဒုံးကျည်အစီအစဉ်တွေဟာကမ္ဘာကြီးတစ်ခုလုံးကိုချိန်ချောက်နေတာဖြစ်ပြီးကိုရီးယားကျွမ်းဆွေးမှာလုံးဝနျူကလ িয়ার ကင်းမဲ့သွားစီကိုအတွက်အမေရိကန်ရဲ့လှုပ်ဆောင်မှုကိုကမ္ဘာနိုင်ငံအားလုံးကပါဝင်ပူးပေါင်းကြဖို့လည်းပန်ကြားခဲ့ပါတယ်။ဒါပြန်တရုတ်နိုင်ငံရဲ့အကြောင်းပြုပင်လယ်ပြင်နဲ့ဆက်စခန်းတွေနဲ့အဆောက်အဦတွေဆက်လုပ်ဖို့ကြိုးစားမှုတွေကိုသူ့အနေနဲ့စိုးရိမ်ဆဲဖြစ်ကြောင်းပြောကြားပြီးနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေကိုငြိမ်းချမ်းစွာဖြေရှင်းကြဖို့အမေရိကန်ပြည်ထောင်စုကလှူလာကြောင်းလည်းပြောပါတယ်။အရှေ့တောင်အာရှဒေသရင်း IS စစ်တွေးကြောဖွင့်တဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်မှုတွေတိုးလာနေတာကိုလည်းအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်နေပါတယ်လို့လည်းပြောပါတယ်။ဒါအပြင်နိုင်ငံအလုံးအနေနဲ့အချမ်းဖက်သမားတွေကိုငွေကြေးမပန့်ပိုးဖို့နေမြေအခြေချခွင့်မပေးဖို့အပြင်ဘယ်လိုပုံစံနဲ့လဲဖြစ်ဖြစ်သူတို့ရဲ့အတွေးခေါ်တွေကိုပန့်ပိုးမပေးဖို့ပါပြောကြားခဲ့ပါတယ်။ဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေအကြောင်းပြောကြားရမှာမြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာ6သိန်းကျော်ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာအချမ်းဖက်မှုတွေအဆုံးတတ်ဖို့ကြိုးစားမှုတွေကိုအမေရိကန်ပြည်ထောင်စုကနေပန့်ပိုးထောက်ခံမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်လွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ကြခံစေရဖို့နဲ့ဒုက္ခသည်တွေသူတို့ဟိုဖာဒါအန်ဒီယကင်းကင်းနဲ့နေရပြန်နိုင်ရေးကိုထောက်ခံပံ့ပိုးကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာအစိုးရရဲ့ဒီလိုလှုပ်ဆောင်မှုအတွက်ဂတိကဝတ်ပြုတာကိုကြိုးဆိုကြောင်းနဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေမှာဖြစ်ကြောင်းပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီနဲ့သမ္မတထရန့်တို့တွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာမှာအာဆီယံအဖွဲ့ကြီးရဲ့ဆောင်ရွက်မှုတွေကိုပံ့ပိုးပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကဒေါ်နယ်ထရမ့်ရဲ့မဲဆွေစီယုံရေးမှာရုရှားတွေပါဝင်ပတ်သက်ခဲ့တာမျိုးမရှိဘူးလို့သူတိထားတဲ့အကြောင်းဥပဒေပြုလွှတ်တော်အမတ်ကြီးရဲ့ရှေ့မောက်မှာလိန်ညာထွက်ဆိုခဲ့တယ်ဆိုတဲ့စွပ်စွဲချက်ကိုအမေရိကန်ရှေ့နေချုပ် Jeff Sessions ကအင်္ဂါနေ့မှာပယ်ချလိုက်ပါတယ်။ Mr. Trump ရဲ့မဲဆွေစီယုံရေးအဖွဲ့ဝင်တဦးဖြစ်တဲ့ George Papadopoulos က2016ခုနှစ်အတွင်းတကြိမ်တွေ့ဆုံခဲ့တဲ့ဖြစ်ရပ်ကိုသူ့အနေနဲ့မမှတ်မိတဲ့အကြောင်း Mr. Session ကအောက်လွှတ်တော်ဥပဒေရေးကော်မတီကိုပြောကြားခဲ့ပါတယ်။ Mr. Papadopoulos က Mr. Trump နဲ့သမ္မတ Vladimir Putin တို့တွေ့ဆုံနိုင်အောင်စီစဉ်ပေးခဲ့သူတွေနဲ့သူ့ရဲ့အဆက်အသွယ်တွေဆွေးနွေးခဲ့ကြပြီးဒီဆွေးနွေးမှုကို Mr. Session ကကမကဋ္ဌပြုလုပ်ပေးခဲ့တယ်လို့မကြာခင်ကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ကျွန်တော်အနေနဲ့ကြားနာပွဲမှာမိခွန်းနေအားလုံးကိုနားလည်ထားသလောက်မှတ်မိထားသမျှမှန်မှန်ကန်ကန်ထွက်ဆိုခဲ့ပါတယ်လို့မစ္စတာဆက်ရှင်ကပြောပါတယ်။ဒ ဒါပေမဲ့ကျွန်တော်ဟာကျန်းတစ္စာကျင်းဆိုပြီးတော့လိန်လေထွက်ဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလက်ခံမှာမဟုတ်တယ်လို့ပေချားတဲ့အကြောင်းလည်းသူကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလလေတုန်းကပြုလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာပပဒူပေါ်လော့စ်ကအောက်တိုဘာလဆောစောပိုင်းမှာမစ္စတာထရမ့်တွေမဲဆွေစီယုံရေးအဖွဲ့နဲ့ရုရှားလူဆက်နွယ်ပတ်သက်မှုရှိမရှိစစ်ဆေးနေတဲ့ပြည်တော်စ ြင်းစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်
ယူဂန်ဒါနိုင်ငံကိုတုံးအကြတဲ့ဝင်အလက်ပတ်ကြီးလာရောက်နေတဲ့ဆူရန်သမရအိုမာအယ်ဘာရှီယာကိုဖမ်းဆီးပြီးသူ့ကျူးလွန်ခဲ့မှုတွေအတွက်တရားရင်ဆိုင်မှု ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့လူ့ခွင့်ရေးလှုပ်ရှားသူတွေကယူဂန်ဒါအစိုးရအရာရှိတွေကိုတိုက်တွန်းနေပါတယ်။သမရဘာရှီယာကို2009ခုနှစ်ကလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုငားမှုအပြင်ဒါဖောအနောက်ပိုင်းဒေသပဋိပက္ခတွေအတွင်းဆင့်ရာဇဝတ်မှုနှစ်ခုကျူးလွန်ခဲ့မှုနဲ့တရားဆွဲဆိုထားတယ်လို့ဒါဖောပဋိပက္ခအတွင်းလူမျိုးရုံးတက်ဖြတ်မှုနဲ့2010မှာလဲတရားဆွဲဆိုခဲ့တာပါလူသားချင်းစာနာမှုခွင့်ရအဖွဲ့အမှုဆောင်ဒါရိုက်တာမိုဟာမက်အန်တီဖူနာကယူဂန်ဒါမှာရှိတဲ့ဒါဇင်နဲ့ချီတဲ့လူခွင့်ရအဖွဲ့တွေကိုစာချုပ်ညှိနှိုင်းချက်ကိုဖတ်ပြရမှာယူဂန်ဒါနိုင်ငံဟာလူခွင့်ရကျင်ညာစစ်တမ်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တယ်မို့အိုမာဘရှီယာကိုဖမ်းဆီးဖို့ဝရမ်းထုတ်ပြီး ICC ကိုပူးပေါင်းဆောင်ရွက်ဖို့လိုက်လံရမယ်လို့ပြောပါတယ် International Center for Transitional Justice အဖွဲ့ကဆာရာခိကလည်းယူဂန်ဒါအစိုးရအနေနဲ့ ICC ရဲ့တည်ဝင်တောင်းဆိုချက်ကိုလိုက်နာမှာမို့ဘရှီယာကိုဖမ်းဆီးတင်ကြောင်းပြောပါတယ်။ယူဂန်ဒါနဲ့ဆူဒန်နဲ့နိုင်ငံများစီးပွားရေးအဖြစ်စီနိုင်ငံရေးအဖြစ်စီဆက်ဆံရေးကိုဦးစားမပေးတင်ပါဘူးလို့လည်းပြောပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအင်ဂါနီကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းအနည်းဆုံးလူ5ဦးသေဆုံးသွားပါတယ်။အင်တိအိမ်မှာစတင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကမူလာဒန်အကြောင်းအထိရောက်ရှိသွားပြီးတော့အဆုံးသတ်သွားခဲ့ပါတယ်။ဒေတာကန်ဒီရဲ့အပြောအရတနပ်တမားကိုရဲကပစ်တက်လိုက်တယ်လို့ဆိုပါတယ်။ဒဏ်ရာရရှိသွားသူအနည်းဆုံး9ဦးကိုဆေးရုံတင်ထားပြီးသူတို့ရဲ့အခြေအနေကိုမသိရသေးပါဘူး။ဒေတာစန်တော်ဂျေမနေ့၈နာရီဝန်းကျင်လောက်မှာရန်ချိုတီဟီတီဟာမာမူလာဒန်ကျောင်းတစ်ပွဲမှာပြစ်ခတ်မှုတွေတော်တော်များများဖြစ်ခဲ့တယ်လို့ဒေတာကန်ဒီကပြောပါတယ်။တနပ်တမားဟာထင်ရမြင်ရာပြစ်မှတ်ကိုအလင်းတင့်တယ်လို့ရှောက်ပြီးတော့ပြစ်ခတ်နေခဲ့တဲ့အကြောင်းတီဟာမာခရိုင်ဒုတိယရဲတပ်ဖွဲ့မှူး Field Johnson ကသတင်းတောက်တွေကိုပြောပါတယ်တနတ်သမားဟာ Kevin ဆိုတဲ့သူ့ရဲ့အင်ဂျင်ချင်းဖြစ်တယ်လို့ဒေတာကန် Brian Flint ဆိုသူကသတင်းတောက်တွေကိုပြောပါတယ
် UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 ကလိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 618.5 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်စည်းဝေးတွေအပြီးဖိလစ်ပိုင်ကနေမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဝန်ကြီးတလဆန်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုတင်နဲ့ဆက်တက်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံမှုရှိပါတယ်။ American သမ္မတ Donald Trump အစိုးရအဖွဲ့ကရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုမှုတွေတိုးလာနေချိန်မှာပဲအခုလိုဝန်ကြီးတလဆန်ဗိုလ်တဖူးနေမှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။ဝန်ကြီးတလဆန်ကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေတက်ရောက်ဆင်းမှာအင်ကာနေကဒေါန်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တာပါ။ဒါဟာဝန်ကြီးတလဆန်ရဲ့ပထမဆုံးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးအမေရိကန်အစိုးရအဖွဲ့ကအဆင့်မြင့်ဆုံးပုဂ္ဂိုလ်လာရောက်တာလည်းဖြစ်ပါတယ်။ဝန်ကြီးတလဆန်ကစက်တင်ဘာလထဲမှာဒေါန်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဩဂုတ်လ25ရက်နောက်ပိုင်းလုံခြုံရေးစခန်းတွေကိုအာဆာအကြမ်းဖက်ဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းစစ်တပ်ကနေမြေရှင်းလင်းခဲ့တဲ့နောက်မှာတဖက်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာ6သိန်းကျော်ရှိနေပြီဖြစ်ပါတယ်။ကုလသမဂ္ဂဟာဒါဟာလူမျိုးစုဖယ်ရှားရှင်းလင်းတာလို့ပြောပေမဲ့ပြီးခဲ့တဲ့လတုန်းကပဲဝန်ကြီးတလဆန်ကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးရက်ဆက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေပေါ်မှာကဘာကလက်ပိုက်ကြည့်နေတဲ့ဘူးလို့ပြောကြခဲ့ပါတယ်
မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွင်းမှာလိင်ကုံကူးမှုနဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိနေတဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဒီကိစ္စကိုစုံစမ်းမှုတွေပြုလုပ်ရမှာယောက်ျားတွေအမျိုးသမီးတွေကလေးတွေကိုလုပ်ငန်းအမျိုးမျိုးမှာအခကျင်းဝင်တဲ့အလုပ်လုပ်ကိုင်မှုဆိုတာဒိညာစီယုံတင်းတင်းမှုတွေရှိနေတယ်လို့IOM ကပြောပါတယ်ရရနီလန်းနဲ့ဝင်ငွေရဖို့အတွက်ကလေးတွေပါဝင်ဒုက္ခသည်တွေဟာအနေရကိုဂယူးဆိုင်ပဲအလုပ်လုပ်ဖို့ကြိုးစားနေကြတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒုက္ခသည်တွေဟာလုပ်ငန်းခွင်တွေကိုရောက်တဲ့အခါမှာအနိုင်ကျင့်ခံရတာတွေခေါင်းပုံဖြတ်ခံရတာတွေနဲ့ကြုံရတယ်လို့ဆိုပါတယ် အမျိုးသမီးတွေနဲ့မိန်းကလေးတွေဟာလိမ္မဲဆိုင်ရာစော်ကားမှုတွေနဲ့ရင်ဆိုင်ကြရပါတယ်။တချို့အမျိုးသမီးတွေဟာအိမ်ပေါ်အဖြစ်အလုပ်လုပ်ရမယ်လို့ပြောထားပြီးတော့လိမ်ဖြော်ဖြေးရေးလုပ်သားတွေအဖြစ်ခိုင်းစေခံရရတယ်လို့ဆိုပါတယ်။စီယုံသိမ်းသွင်းတဲ့သူအများပြားဟာဘင်္ဂလားဒေ့ရှ်နိုင်ငံကလူတွေဖြစ်တယ်လို့ဆိုပါတယ်။တချို့သောစီယုံသိမ်းသွင်းသူတွေကတော့ရိုဟင်ဂျာတွေကိုယ်တိုင်ဖြစ်တယ်လို့လည်း IOM ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေကိုတည်ရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကသူကဖိလစ်ပိုင်မှာလူပေါင်းထောင်ပေါင်းချီတည်ဆုံစေခဲ့တဲ့မူဝေဆေးဝါးမှောက်ခိုးရောင်းဝယ်မှုနှိမ်နင်းလှုပ်ဆောင်ခဲ့တဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte နဲ့တွေ့ဆုံခြင်းမှာလူခွင့်ရေးကိစ္စရပ်တွေကိုပြောကြားခဲ့တယ်လို့ပြောပါတယ
်ဟုတ်တယ်ဘူးနေနေခင်တင်ဆက်စီစဉ်ကိုဒေါက်ခင်မျိုးတက်နဲ့ဦးစံမိုးဝီတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှခီးစဉ်အသေးစိတ်ကိုဆက်လက်ပြီးတော့တင်ပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့၁၂ရက်ကြာအာရှနိုင်ငံအာရှ၅နိုင်ငံခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်ဖြစ်ပြီးလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေအတွက်တိုးတက်မှုတွေအများအပြားရှိခဲ့တဲ့ခီးစဉ်တွေဖြစ်တယ်လို့ဆိုပါရစေ။မြောက်ကိုရီးယားပြည်ထနာကတော့တကဘာလုံးအတွက်အဓိကချင်းချောက်နေတဲ့ကိစ္စဖြစ်နေတုံးပဲလို့လည်းသမ္မတထရန့်ကပြောကြားခဲ့ပါရစေ။ဒီအကြောင်း VOA သတင်းတောက် Steve Harman ပေးပို့ထားတဲ့သတင်းလွှာကိုကိုကျောင်းလွင်ကဆက်ပြီးပြောပြမှာပါရှင်
။အာရှ၅နိုင်ငံကိုမနာတမ်းခီးစဉ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ခီးစဉ်ဟာတိတ်ပြီးတော့ဂုံစရာကောင်းတဲ့ခီးစဉ်လို့ဆိုပါရစေ။အာရှနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားပို့ပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုထူထောင်နိုင်ခဲ့တဲ့ခီးစဉ်ဖြစ်ပြီးတနင်္ဂနွေနေ့တနင်္ဂနွေအကြာအသာစီးရဖို့မဟုတ်ပဲမျက်မျက်တက်တာဆက်ဆံသွားမယ်လို့အာရှကပြန်ပြီးတော့မထောက်ခါခင်သမရစီးနေတဲ့လေးမြန်တွင်းမှာသူ့ရဲ့ခီးစဉ်ရဲ့အကျိုးဖြစ်ထမှုနဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောခဲ့ပါတယ
်တက်ပြီးခုံယူပါတယ်လုံခြုံရေးစီးရေးနဲ့ကုန်သွယ်ရေးရှိတော်တွေကကြည့်မယ်ဆိုရင်တက်ပြီးတော့ခုံယူဖို့ကောင်းပါတယ်လွန်ခဲ့တဲ့နှစ်တွေတုန်းကလည်းမတူတဲ့ဆက်ဆံရေးမျိုးတွေနဲ့မတူတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆက်ဆံကြရပါလိမ့်မယ်နိုင်ငံတစ်ခုကတစ်ခုပေါ်အတားရဖို့ဆိုတဲ့ပုံစံမျိုးနဲ့ဆက်ဆံတဲ့ခေတ်ကကုန်သွားပါပြီ။ကျွန်တော်တို့တွေမျက်မျက်တာတာအပြန်လန်အကျိုးရှိအောင်လှုပ်ဆောင်သွားကြမှာပါ
။နောက်ကိုရီးယားရေးဟာတကဘာလုံးကိုချင်းချောက်နေတဲ့ကိစ္စဖြစ်နေတော့မှမို့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရအောင်နိုင်ငံတွေအားလုံးကအမေရိကန်ပြည်ထောင်စုနဲ့အတူပူးပေါင်းပြီးတော့အသေးချာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတထရမ့်ကအာရှကောင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ
်။ It's also been really good in terms of North Korea getting everybody together and think their acts are all together.
မြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့တရုတ်၊ဂျပန်နဲ့တောင်ကိုရီးယားပါဝင်အားလုံးအတူတူကလှုပ်ဆောင်ကြမယ်ကိစ္စကတိတ်ကောင်းပါတယ်။ဒီကိစ္စကကျွန်တော်ရဲ့အခုခီးစဉ်မှာတိတ်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုပါ။ကုန်သွယ်ရေးနဲ့ဆက်ဆံရေးကိစ္စတွေကလည်းကျွန်တော်အတွက်အရေးကြီးတဲ့ကိစ္စတွေပါပဲ။ဖိလစ်ပိုင်နိုင်ငံဟာစီးရေးရရောမဟာဗျူဟာအရပါတိတ်ပြီးတော့အရေးကြီးတဲ့နေရာတစ်ခုပါ။ဖိလစ်ပိုင်နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးမရှိတာတော်တော်ကြာခဲ့ပါပြီ။အခုတော့ကျွန်တော်တို့ဖိလစ်ပိုင်နဲ့တိတ်ပြီးတော့ကောင်းတဲ့ဆက်ဆံရေးပြန်ရနေပါပြီ
။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကစစ်စခန်းတွေစောက်ဖို့ကြိုးပမ်းနေတဲ့ကိစ္စကိုလည်းသမ္မတထရမ့်ကစိုးရိမ်နေတော့မှပဲ။ဒါပေမဲ့လည်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့ငြင်းညံ့တဲ့နီးလန်းနေနဲ့ဖြည့်ရှင်းစေချင်တယ်လို့ဆိုပါတယ်။အရှေ့တောင်အာရှမှာ IS စစ်သွေးကြတွေရဲ့ချင်းချောက်မှုတွေတိုးလာနေတဲ့ကိစ္စကိုလည်းအမေရိကန်ဘက်ကအနီးကပ်စောင့်ကြည့်နေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အာရှခီးစဉ်တွင်းမှာအနည်းဆုံးဘီလီယံဒေါ်လာ300ဘိုးလောက်သဘောတူညီမှုတွေရရှိခဲ့ပြီးတော့မကြာခင်ကာလအတွင်းမှာဒီစီးပွားရေးဆိုင်ရာသဘောတူညီမှုတွေဟာ300လောက်တိုးလာလိမ့်မယ်လို့လည်းသူထင်နေအကြောင်းသမ္မတထရမ့်ကဆိုပါတယ်။အခုခီးစဉ်တွင်းဗီယက်နမ်နိုင်ငံဘက်ကဒေါ်လာ12ဘီလီယံဘိုးအမေရိကန်ပိုင်းဘိုးအင်းလေယာဉ်တွေကိုမှာယူထားတာရှိပါတယ်။ဒါပေမဲ့လည်းဒီမှာယူမှုဟာသမ္မတထရမ့်ရဲ့အခုခီးစဉ်ထဲမှာပဲအစ်စ်မှာယူလိုက်တာလား။ဒါမှမဟုတ်အရင်သမ္မတဟောင်းဘားရက်အိုဘားမားလက်ထက်တုန်းက17.5 ဘီလီယံဘိုးမှာယူဖို့သဘောတူညီထားကြတာကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2016ခုနှစ်တုန်းကသမ္မတဟောင်းဘားရက်အိုဘားမားဗီယက်နမ်နိုင်ငံကိုသွားခဲ့တုန်းကဗီယက်နမ်လေကြောင်းနဲ့ဘိုးအင်းကုမ္ပဏီတို့အကြားသဘောတူလက်မှတ်ရေးထိုးထားတာရှိပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ရကြာအာရှ၅နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူ့အမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့မကြာခင်မှာပဲအရေးကြီးတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိတယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်။အဲ့ဒီကြေညာချက်ဟာဒီကနေ့ဒါမှမဟုတ်မနေ့ပြန်ထွက်လာမယ့်သဘောပါ။ကျညာချက်ထဲမှာဘာအကြောင်းတွေပါမလဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဒါပေမဲ့လည်းနော့ကိုရီးယားရေးနဲ့ကုန်သွယ်ကိစ္စတွေအဓိကပါမယ်လို့ညွှန်လင်းရပါတယ်
။ကိုကျောင်းလင်းပြောပြသွားတာပါ။အခုဆက်လက်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဒီကနေ့မနေ့ပိုင်းမှာနေပြည်တော်ကိုရောက်ရှိလာမဲ့သတင်းနဲ့ပတ်သက်ပြီးပြောပြမှာပါ။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုရပ်တန့်ရေးနဲ့ရိုဟင်ဂျာဒုက္ခသည်ရေးကူညီဖြည့်ရှင်ရေးမြန်မာအစိုးရ ဒီစစ်တပ်ထိပ်ပိုင်းကောင်းဆောင်တွင်တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံရဲ့အရှေ့အာရှထိပ်သီးနီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုထွက်ခွာလာမဲ့သူ့ရဲ့ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်2လအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာထိပ်ပိုင်းကောင်းဆောင်တွေကိုပြင်းပြင နိုင်ငံ ခီးစဉ် ဟာ တရက် ကြာမြင့်မှာ ဖြစ်ပါတယ် သူဟာ ဒီ ခီးစဉ် အတွင် နိုင်ငံတော် တိုင်ပင်ခံ ပုဂ္ဂိုလ် ဒေါက်တာ ဆန်းစုကြည် နဲ့ ကာကွယ်ရေး ဦးစီးချုပ် ဗိုလ်ချုပ် မှုကြီး မင်းအောင်လှိုင် တို့ နဲ့ လည်း တည်တံ့ တွေ့ဆုံ ဆွေးနွေးဖို့ ရှိပါတယ် ရခိုင်ပြည်နယ် ပဋိပက္ခနဲ့ ပတ်သက်လို့ နိုဝင်ဘာလ 17 ရက်နေ့ ကနေ 14 ရက်နေ့ ထိ ဖိလစ်ပိုင် နိုင်ငံမှာ ကျင်းပတဲ့ ASEAN ထိပ်သီး နီလာခံမှာ လည်း ဝင်ကြီး တေလဆန် ဟာ တနင်္လာနေ့က ဒေါက်တာ ဆန်းစုကြည် နဲ့ နီလာခံ ပြင်ပ တည်တံ့ တွေ့ဆုံ ဆွေးနွေးခဲ့ပါတယ် ဒါပေမဲ့ တို့ ဆွေးနွေးခဲ့တဲ့ အကြောင်းအရာ အသေးစိတ်ကိုတော့ ထုတ်ဖော် ပြောဆိုခြင်း မရှိသေးပါဘူး သူ့ရဲ့ အာရှခီးစဉ် မတိုင်ခင် မြန်မာနိုင်ငံကို သွားမဲ့ အစီအစဉ်ကို ဒီလ အစောပိုင်းက အမေရိကန် နိုင်ငံသားရေး ဌာနက ထုတ်ပြန် ကြေညာရမှာတော့ ရခိုင်ပြည်နယ်က လူသား ဘေး ဒုက္ခ ဆိုင်ရာ အကျက်တဲကို ကင်တွယ် ဖြေရှင်းရေး လှုပ်ဆောင်ချက်တွေ မြန်မာနိုင်ငံ ဒီမိုကရေစီ အသွင် ကူးပြောင်းရေး ပေါ် အမေရိကန် ရဲ့ ပံ့ပိုးကူညီမှုနဲ့ ပတ်သက်ပြီးတော့ ဝန်ကြီး Rex Tillerson အနေနဲ့ ဆွေးနွေးဖို့ရှိကြောင်း ဖော်ပြထားပါတယ် ဒါကြောင့် ဒီအခုလို သူကိုယ်တိုင် မြန်မာနိုင်ငံကို သွားတဲ့ ခီးစဉ်မှာ ဒီသဘောထားတွေ အတိုင်း အခိုင်အမာ ဆွေးနွေးပြောဆိုလိမ့်မယ်လို့ မျှော်လင့်ကြောင်း ညူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ အာရှရေးရာ တာဝန်ခံ Brett Adams က VOA ကို အခုလိုပြောပါတယ်
Rex Tillerson has not been a strong advocate of human rights as Secretary of State but he has been very outspoken on the Rohingya after he saw the photos and read the stories
ဘက်စတာဆင်ဟာလူခွင့်နဲ့ပတ်သက်လို့အားကောင်းမောင်းတန်လှုပ်ဆောင်တဲ့နိုင်ငံသားဦးဝင်ကြီးတို့တော့မဟုတ်ပါဘူးဒါပေမဲ့မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးရှင်းတဲ့တပ်ပုံတွေတရင်တွေကိုမြင်တွေ့ဖတ်ရှုပြီးတဲ့နောက်ပိုင်းရိုဟင်ဂျာနဲ့ပတ်သက်လို့သူတော်တော်ပြောခဲ့တာပါအခုအမေရိကန်စိုးရရဲ့မူဝါဒကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားရေးယူမဲ့မူဝါဒပါပဲ through the Mimaranga Dream of Lulalane, Longjong Sechazo, Tola Nangwen Yabu, through the Dread Ludajin Sanamusaya, Guni Pina Mukisarigu, a teacher Los on Emu Lunibari. Clotta Makai, Lukin Saya, Chelet Shapoy Pogule, Mimasuaga, Long and Lemakam, Trinibari.
The car, you can't be named now by a jam. ဂျပန်ပြည်နယ်မြောက်ပိုင်းအကြံဖတ်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာမြန်မာလုံခြုံရေးတပ်တွေဘက်ကအင်အားအလွန်အကျွံအသုံးမပြုဘူးအကြံဖတ်နိုင်နေမှုတွေကိုရပ်တန့်ဖို့အမေရိကန်အစိုးရကPRP ပြောဆိုနေတာတွေရှိပါတယ်အခုလို့တခါအမေရိကန်လွှတ်တော်မှလည်းမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူပိတ်ဆို့ဖို့ပြင်ဆင်နေကြတယ်ဖြစ်ပါတယ်ဒါကြောင့်အခုလို့အမေရိကန်ပြည်ထောင်စု
The military does give in to pressure when it's coordinated. So the United States by itself may not be able to make it.
မြန်မာစစ်တပ်ကပါဝင်လုံဆောင်လာနိုင်အောင်ဖိအားတွေပေးတဲ့နေရာမှာအမေရိကန်ဘက်ကလည်းလုံနေပါတယ်။ဒါပေမဲ့အမေရိကန်တနိုင်ငံနဲ့လုံနေလို့မဖြစ်နိုင်ပါဘူး။ကုလသမဂ္ဂဘက်ကလည်းစစ်တပ်ကိုပြည့်ရတဲ့ပတ်တွင်းကအကြီးအကျယ်သတိပေးထားတာရှိပါတယ်။မြန်မာစစ်တပ်ကသူတို့ရဲ့လုပ်ရက်တွေကိုကောင်းမွန်တဲ့ပြောင်းလဲမှုတွေဖြစ်မပြောင်းလဲလာဘူးဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစစ်တပ်ကိုပြစ်မှတ်ထားတဲ့အရေးယူမှုတွေလှုပ်ဆောင်လာမဲ့သဘောပါ။
ဝင်းဂျီတီလာဆန်ရဲ့အခုခီးစဉ်ဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အစစ်မြင့်ဆုံးတာဝန်ရှိသူရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့စက်တင်ဘာလ19ရက်နေ့မှာဝင်းဂျီတီလာဆန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့လည်းဆက်သွယ်စကားပြောဆိုခဲ့တယ်လို့အောက်တိုဘာလ26ရက်နေ့ကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်ရတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်အခြေအနေတွေအဆုံးသတ်ရေးအစိုးရရဲ့လှုပ်ဆောင်ချက်တွေကိုလုံခြုံရေးတပ်ဖွဲ့တွေကပံ့ပိုးကူညီဖို့တိုက်တွန်းခဲ့ပါတယ်ရှင်ဆက်လက်ပြီးတော့ဒီအမေရိကန်နိုင်ငံသားကြီးဝင်းဂျီတယ်လာဆန်ရဲ့ခီးစဉ်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တင်းယူဖို့နေပြည်တော်ကိုရောက်ရှိနေတဲ့ VOA Wine.2 မတ်စုမြတ်မွန်ကိုဦးကျော်စန္ဒာကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
ဟုတ်ကဲ့ပါအမေရိကန်နိုင်ငံသားရဲ့ဝင်ကြီးရက်စတီလစ်ဆန်ကဒီကနေ့ဘုတ်ထူးနေမှာပေါ့နော်မြန်မာနိုင်ငံကိုရောက်လာမယ်ရောက်လာမယ်ဆိုတာကလည်းသူ့ရဲ့ခီးစဉ်ကနေပြန်ပြန်ခီးဖြစ်ပါတယ်သူနေပြည်တော်ဝဲတန်းလာမယ်တမတို့သိထားတဲ့တတိယရဆိုရင်တော့သူကနေပြည်တော်ဘယ်နဲ့ဆယ်နှစ်ခွဲလောက်မှာရောက်လာမယ်သူကဟိုတရားတလောက်ဆိုရင်တော့သူကဆယ်တနှစ်ခွဲလောက်မှာတမတို့ကာကွယ်ဦးစ ဒီကတူလာတဲ့ဒီခီးစဉ်ရလဲဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့တတိပခါရီနဲ့ဒီလူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုသူလာပြီးတော့ပြောတာတခုနောက်တစ်ခုကလည်းရခိုင်ပြည်နယ်မှာဒီအကြမ်းဖက်မှုတွေတမတော်ရဲ့စစ်တပ်ရဲ့အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေချိန်မှာလာပြီးတော့သူ့အနေနဲ့ဟိုတမတော်လာပြီးတော့တတိပ ဒီဒေါန်ဆန်းစုကြည်နဲ့သူနဲ့ပူးတွဲပြီးတော့မှနိုင်ငံတကာသတင်းမီဒီယာသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်ချက
်အဲ့တော့ကာကွယ်ရေးဦးချုပ်နဲ့တွေ့ရခါမှာဒီခိုင်ကြီးကပြဿနာနဲ့ပတ်သက်ပြီးတော့သတိပေးမယ်ဆိုပြီးမဆုမြတ်ဆုံးသွားတဲ့အစုံနှုံးအင်မတန်သဘောကျပါတယ်သတိပေးတာလားဖိအားပေးသလားတချို့အမေရိကန်မှာရှိတဲ့လွှတ်တော်အမတ်တွေကကွန်ဂရက်မှာမြန်မာနိုင်ငံအစွဲကိုဖိအားပေးဖို့ pressure ပေးဖို့ဒါ targeted sanction လုပ်ဖို့စသဖြင့်အများကြီးဖိအားပေးတာခံရတဲ့အမေရိကန် Trump အစွဲကကဆိုတော့သူဟာအဲ့ဒီဖိအားကိုဟိုယူပြီးတော့ဆက်ပြီးတော့ပေးဖို့ပြောမှလားသူတို့ကအဲ့ဒါမျိုးတွေစိုးရိမ်နေရတယ်အဲ့ဒါကြောင့်ခင်ဗျားတို့သတိထားရပါစွီးပြောမှလားအဲ့ဒါဘယ်လိုသုံးသပ်လို့ရပါလဲအဲ့ဒါမဆုံးဘယ်လိုသုံးသပ်လို့ရလဲ
အဲ့ဟာကတော့ဘယ်လိုပြောရမလဲဆိုရင် American အစိုးရကိုယ်တိုင်ကလည်းဒီတက်မရော်ပေါ်မှာသူတို့ sanction တွေပိတ်ဆို့တန်ခါမှုလုပ်ထားတယ်။နောက်ထပ်လည်းတက်မရော်ခေါင်းဆောင်တွေအပေါ်မှာစီးပွားရေးအရ targeted sanction တွေပေါ့နော်ပြစ်မှတ်ထားတဲ့အရေးယူတန်ခါမှုတွေလုပ်ဖို့လို့စဉ်းစားနေပါတယ်။အဲ့ဒီအချိန်မှာပဲဒီ American နိုင်ငံတိုင်းဝင်ကြီးမြန်မာနိုင်ငံကလာရောက်တာဖြစ်တဲ့ဆိုတော့မနေ့ကသူတို့တွေ့ရတဲ့အချိန်မှာဘာပြောမလဲဆိုတာပူတည်တယ်ပေါ့နော်။ဆိုတော့မြင်ရတာတော့ခုနဥကြောဇန္တာပြောသလိုပဲဒီ American လွှတ်တော်ကလည်းမြန်မာနိုင်ငံအပေါ်အရင်ယူတန်ခါမှုတွေလုပ်ဖို့ပြင်ဆင်နေတယ်လွှတ်တော်အမတ်တရားလည်းတွန်းတွန်းတက်တိုက်လုပ်နေတယ်အစိုးရကိုလည်းဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေဟာဒါ ethnic cleansing ဖြစ်တယ်ဆိုတာမျိုးဒီ American အစိုးရကထုတ်ပြောဖို့ဖိအားတွေပေးနေတဲ့အချိန်မှာဒီ American နိုင်ငံသားကြီးဝင်ကြီးကသူကိုယ်တိုင်လာပြီးအခြေအနေကိုလာကြည့်တယ်ဆွဆွဲခံနေရတဲ့တက်မတော်ခေါင်းဆောင်တွေလာတွေ့တယ်ဆိုတာတော့နည်းနည်းလေးလေးလေးနက်နက်ဟိုသူတတိပေးမယ်လို့ထင်ပါတယ်ရှင
့်ဆိုတော့အာဆီယံစီးပွားရေးကိုတောင်းဆန်းစွာတက်ခဲ့တယ်အဲ့ဒီအာဆီယံမှာဘယ်ဖြီအားမှသူစီရောက်မလာခဲ့ဘူးမြန်မာပြည်ပေါ်ရောက်မလာခဲ့ဘူးလူခွင့်ဆိုတာတခွန်းမှတော့မပြောဘူးအဲ့ဒီမှာလည်းပဲအမေရိကန်ကောင်းဆောင်လည်းတက်ကြတာပဲအမေရိကန်အစိုးရအကြီးကြီးတွေလည်းအဲ့ဒီအာဆီယံမှာတက်ရောက်ကြတာပဲသူတို့စီကတော့ဘာမှထွက်မလာခဲ့ဘူးဆိုတော့ဒီမှာရောက်လာတဲ့အခါတော့ပုံပြီးပြင်းပြင်းထန်ထန်ပြောလာမယ်လို့များอยู่ซะล่ะไอ้မြန်မာပြည်သူမြန်မာနိုင်ငံကလူတွေရဲ့သဘောထားကဘယ်လိုရှိလဲဒီကိစ္စပေါ့
အဲ့ဒီဟာတော့ပြောရမယ်ဆိုရင်တော့မြန်မာပြည်သူပေါ့เนาะတာမန်ပြည်သူတွေအနေနဲ့အမေရိကန်နိုင်ငံသားတွေဝင်ကြည့်လာမယ်ဆိုတဲ့ကိစ္စကတော့အများတော်မှတိကျမယ်မထင်ဘူးဒါပေမဲ့ဒီကိစ္စမှာဟိုတက်မတော်ဘက်ကတော့ဟိုအလေးနဲ့ထားပြီးတော့ပို့ပြီးစဉ်းစားနေကြမယ်လို့ထင်ပါတယ်ရှင
်တက်မတော်ဘက်ကတော့ဒါသူတို့နဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စဆိုရသူတို့ကပို့ပြီးတော့အလေးထားစဉ်းစားမှာပေါ့ဆိုတော့နိုင်ငံရေးအတိုင်းအဝိုင်းကရောဘယ်လိုပြောရကြားမဆုနဲ့
နိုင်ငံရဲ့အတိုင်းအဝိုင်းကကြတော့လေသူတို့အနေနဲ့ပေါ့နော်အခုကမြန်မာနိုင်ငံဖိအားတွေတိတ်ပြီးတော့နိုင်ငံတကာရဲ့ဖိအားတွေပေးခံနေရတယ်ပေးခံနေရတဲ့အချိန်မှာဒီအမေရိကဟိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးတယောက်လာတဲ့ခီးစဉ်ကနေပြီးတော့သူ့ရဲ့တုံ့ပြန်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံအတွက်ကိုဟိုအပြောင်းလဲတွေဘယ်လိုဖြစ်နိုင်မလဲအပြောင်းလဲဆိုတာပေါ့နော်ခုနဖိအားတွေပဲကျော်သွားမလားနောက်မြန်မာနိုင်ငံကဒီအခုဆိုလို့ရှိရင်နိုင်ငံတကာမှာဆိုတော်တော်လေးမျက်နှာပြက်စရာဖြစ်နေတယ်အဲ့ဒီအခြေအနေကနေပြီးတော့လျှောက်သွားမလားဆိုတာမျိုးပဲသူတို့နိုင်ငံရေးအတိုင်းအဝိုင်းဘက်ကတော့စိတ်ဝင်စားနေပုံရပါတယ်ရှင
်မစ္စတာပြောစင်ကပဋိပက္ခတွေဖြစ်ပေါ်ခဲ့တယ်ဆိုတော့အဲ့ဒီဘင်္ဂလားဒေ့ရှ်နေဇာဘက်ကိုတော့သွားဖို့အစီအစဉ်မရှိဘူးပေါ့
ဒီခါဒီနေဘက်ကိုတော့မစ္စတာလက်ဆန်သွားဖို့အစီအစဉ်မရှိပါဘူးရှင်ဘာလို့လဲဆိုတော့ तू ကနေပြည်တော်ကိုမနေ့10နာရီခွဲလောက်မှရောက်လာမယ်ညနေ4နာရီခွဲလောက်မှပြန်သွားမယ်ဆိုတော့ဒီကြားရဲ့မှာသူအဓိကတော့စောစောပြောတဲ့ဗိုလ်ချုပ်မှုရေးမင်းအောင်လိုင်းတော့တန်စုကြည်တို့နဲ့ပဲတီးကြားစီတွေ့ပြီးတော့ဆွေးနွေးမှာဆိုတော့ဒီတစ်ခေါက်ခီးစဉ်ကတော့ရခိုင်ပြည်နယ်ဘက်သွားမယ်ခီးစဉ်မပါပါဘူးရှင့
်ဒါကတော့နေပြည်တော်ကိုရောက်ရှိနေတဲ့ voa.2 မတ်စုမြတ်မုံကိုကျမတို့ဒီဥကြောဇန္တာကနေဆက်သွယ်မေးမြန်းခဲ့တာပါရှင့်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ရောမြန်မာနိုင်ငံအခြားဒေသဖွံ့ဖြိုးရေးအတွက်ပါရည်ရွယ်ပြီးဂျပန်အစိုးရကကူညီထောက်ပံ့ငွေဂျပန်ယန်1.9 billion ပေးသွားမယ်လို့ဖိလစ်ပိုင်နိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပေး
ရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ဖိအားပေးနေချိန်မှာဂျပန်အစိုးရရဲ့အကူအညီတွေပေါ်လာတာဖြစ်ပါတယ်။ကိုညာဝင်းအောင်ကအသေးစိတ်ကိုပြောပြမှာပါရှင်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ
23日に、フィリピン、PICC、マジンバで、2連戦で、アセアン国々と手を切られた。あり、シーウェイウェイビ、デザサノジェニニが内定しました。ジャパンの軍事局、ミスター・シンゾー・アビネ、ドン・サンスジーと、PICC、エガンマ、ティダン・トゥソンビ、ジャパン・アソヤが、ニュマネガンを、アクニー・ペメ、ジャオニー、スウェイウェイが、ジャバレ。あり、スウェイウェイは、ヤングミョ、ポミョ、トゥデイ、デイユ・ポソン・イガンダ、リエセミ・ヤシイ、ヤングマンドリー・ヤタラン・パウロイ、レア・サイブ・イガンダ、ウィングウェイ・トゥデイ、
အသေးစားနဲ့အလက်စားချင်းငွေပေးရေးတိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးစတာတွေအတွက်ဂျပန်အစိုးရကဂျပန်ရန်ငွေတစ်တသမာနှစ်ဘီလီယံအကူအညီပေးသွားရေးကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ကားလမ်းဖောက်လို့ရင်းနဲ့လျှက်စစ်ပစ္စည်းထုတ်လုပ်ဖို့အတွက်ဂျပန်ရန်ငွေတစ်တသမာ5ဘီလီယံထောက်ပံ ဖော်ပြပါတယ်ဂျပန်နိုင်ငံဟာရခိုင်အရေးနဲ့ပတ်သက်လို့အခြားနိုင်ငံတွေနဲ့မတူတဲ့နီလန်အရာချင်းကပ်မှုတွေလုပ်နေတာသတိထားမိကြောင်းဂျပန်အခြေစိုက်မြန်မာစီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်ဂျပန်မြန်မာချစ်ကြည်ရေးအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးပညာစောကအခုလိုပြောပါတယ
်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်အစိုးရအနေနဲ့ကတော့ဒီတချို့အထောက်ပံ့တော်တော်များများကိုလည်းဒီကုလသမဂ္ဂအဖွဲ့ကြီးကိုအခြေခံပြီးတော့မှပြည်ပရောက်တဲ့ဒုက္ခသည်တွေကိုလည်းဒီနိုင်ငံတကာအဖွဲ့ကြီးနဲ့ပူးပေါင်းပြီးတော့ဂျပန်အစိုးရလုပ်တယ်လို့ပဲဒီနိုင်ငံဆက်ဆံရေးကိုသူလေးစားတဲ့အနေနဲ့ကျွန်တော်တို့ပြည်ပလေးဒုက္ခသည်တွေအတွက်ကိုလည်းသူအတက်နိုင်ဆုံးဟိုထောက်ပံ့နေရလို့လည်းကျွန်တော်ယူဆပါတယ်ဒါပြည်ရင်းနဲ့ဖြစ်တယ်လို့ပဲဒီလိုကိစ္စတွေကလည်းနှစ်ပေါင်းများစွာကြာတဲ့ကိစ္စတွေလည်းဖြစ်ပါတယ်အဓိကတော့ဂျပန်အစိုးရအနေနဲ့ကျန်းနိုင်ငံနဲ့ပတ်သက်ပြီးတော့အဲ့လို pressure ပေးတာတော့ဘာလို့ကတော့အဲ့လိုမျိုးတော့မရှိပါဘူးခင
်ဗျာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံခြင်းမှာရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံကူညီသွားမယ့်အကြောင်းလဲဆွေးနွေးခဲ့တယ်လို့မြန်မာအစိုးရသတင်းမှာဖော်ပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းဂျပန်အစိုးရကရခိုင်ဒေသအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့စဉ်းစားလာတာတွေ့ရကြောင်းတူကမျိုးအခြေဆိုင်ဂျပန်မြန်မာအရေးလိလာသူဦးကျော်ကျော်စိုးကမြင်ပါလေ
။အဲဂျပန်စိုးရကတော့နိုင်ငံတကာရဲ့ရှိမြင်သုံးသပ်မှုတွေအပေါ်မှာသူတို့တတိထားဆောင်ကြည့်မှတုတ်ပြန်တာမျိုးလုပ်တတ်တဲ့အချင်းရှိပါတယ်။ဒါအခုဒီခိုင်းကိစ္စမှာလည်းဂျပန်စိုးရကဒီလိုမျိုးဖြစ်ပျက်နေရတဲ့အများဆုံးချုပ်ငိမ့်သွားစေဖို့ရပ်တန့်သွားစေဖို့ဆိုတဲ့သဘောထားကိုပဲသူထုတ်ပြန်ပြောဆိုတာဖြစ်ပါလေ။ဒီခိုင်ဒီပါနပတ်တီရောဂျပန်ဆိုတာစက်တင်ဘာလ26ရက်နေ့မှာအရေးပေါ်ငွေကြေးထုတ်ပေးကြတာဒေါ်လာ၄သန်းဆိုပြီးတော့ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့လူတွေအတွက်ခေါ်ရခိုင်ပြည်နယ်အတွင်းမှာသခဲကဒုက္ခရောက်နေသူတွေအတွက်ပါပေးတာဖြစ်ပါတယ
်မြန်မာနိုင်ငံကဂျပန်နိုင်ငံပေါ်နှစ်ပေါင်းများစွာတင်လာခဲ့တဲ့ကျွေးမီတွေကိုဂျပန်အစိုးရကဦးသိန်းစိန်အစိုးရလက်ထက်မှာအတော်များများရှော်ပြစ်ခဲ့ပြီးကူညီထောက်ပံ့မှုတချို့ပေးအပ်ခဲ့ပါတယ်NLD အစိုးရတက်လာခြင်းကစလို့ဂျပန်အစိုးရဟာ ODA ခေါင်းစဉ်အောက်မှာ G2G အကူအညီပေးရေးအစီအစဉ်အရနှစ်စဉ်ဒေါ်လာတန်း200မြန်မာနိုင်ငံကိုပေးနေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းဂျပန်ကနေမြန်မာနိုင်ငံကိုလာမယ့်5နှစ်အတွင်းဒေါ်လာ 9.8 ဘီလီယံအတိုးနှုန်းသက်သာစွာနဲ့ချေးသွားဖို့သဘောတူခဲ့ပြီးအနည်း40အတွင်းပြန်ဆန့်ရမှာဖြစ်ပါတယ်သဘောတူချက်ထဲမှာပထမ10နှစ်အတွင်းအတိုးမဲ့နှုန်းဖြစ်ပြီးနောက်အနည်း30အတွင်းမှာတော့အတိုးနှုန်း 3.3 ရာခိုင်နှုန်းဖြစ်တယ်လို့ဂျပန်မြန်မာချစ်ကြည်အသင်းကပြောပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ပုတ်တပုနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ဒါအပြင် Facebook ဖြစ်တဲ့ VOE Burmese News နဲ့ကျမတို့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာထုတ်လွှင့်မဲ့အင်္ဂါနေ့ညဓာတ်ရိုက်လိမ့်လိုက်အစီအစဉ်မှာတော့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ခီးစဉ်နဲ့မြမအရေးမူဝါဒနဲ့ပတ်သက်လို့သောရရှင်တွေပါဝင်ဆွေးနွေးထားတဲ့သဘောထားအမြင်တွေကိုကြားနားဆင်ရဖို့ရှိပါတယ်။ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းနဲ့ဒေါ်ခင်မျိုးတက်တို့ကကောက်နှုတ်တင်ပြမှာပါရှင့်။
ပထမဦးဆုံး The Washable စင်စာကြီးမှာမြန်မာနိုင်ငံခီးစဉ်တွင် Tillerson ဘာလုပ်ရမလဲဆိုတဲ့ခေါင်းကြီးနဲ့အရှိတောင်အရှာရေးရအကဲခတ်ပုဂ္ဂိုလ် Hunter Madsen ရဲ့ Washable စင်စာကြီးမှာရေးသားချက်ကနေကောက်နှုတ်တင်ပြလိုပါလေမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းရေးလိုရကြောင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့အကြောင်းရင်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် Dong San Suu Kyi နေနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson မြန်မာပြည်ရောက်ရှိစဉ်ရှင်နင်းပြပူရာကလွဲကူမာတော့မဟုတ်ပါဘူးဝင်ကြီးတလစ်စင်းအင်းနေနဲ့လေသူ့ခီးစဉ်တွင်မှာဒီမိုကရေစီနုနယ်နေဆဲရှိပြီးပထဝီဝင်နေထားရမဟာဗျူဟာကျတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြတ်ပြားစီပဲရိုဟင်ဂျာရေးဝါရှင်တန်ရဲ့စိုးရိမ်မကင်းဖြစ်မှုကိုအတိပေးရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အနောက်အုပ်စုမဟာမိတ်တွေဟာမြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချရင်စစ်တပ်ကိုပိုအားဖြင့်ပြရရောက်နိုင်တယ်လို့စစ်ဗိုလ်ချုပ်တွေအနေနဲ့လေတိတ်ဝေးဝေးမတော်ရပဲလူခွေးင်းနဲ့ပတ်သက်လို့မမြင်ကြအောင်ဆောင်တတ်တဲ့တရုတ်နဲ့အိန္ဒိယတို့နဲ့ပိုရင်းနှီးအောင်လှုပ်ဆောင်နိုင်စီမှာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုတုံ့ပြန်သင့်ပါသလဲ။မြန်မာနိုင်ငံရဲ့တကယ့်ဒီမိုကရေစီအင်အားစုတွေကိုထောက်ခံအားပေးပြီးလက်တွေ့ကျကျမြန်မာနဲ့ဆက်ဆံမှုပဲဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပြစ်တင်ဝေဖန်ထိုက်ပေမဲ့တီလီစနီနီနဲ့ဒေါ်အောင်ဆန်းစုကြည်နဲ့စကားပြောတဲ့အခါစကလုံးရွေးတက်ဖို့လိုပါလိမ့်မယ်။ပြည်ထွက်တန်ယိုမှုကိုဟန်တားနိုင်ခြင်းမရှိခဲ့လို့ဒေါ်အောင်ဆန်းစုကြည်ကိုပြစ်တင်မဲ့အစားနိုင်ငံခြားအထောက်အကူပေးရေးဌာနတွေနဲ့တန်တမာတွေအနေနဲ့တိုင်းရင်းသားအရေးနဲ့ကိုယ်ဝယ်တဲ့ဘာသာတွေချမ်းယင်းဒီချစ်ချင်မှုကိုကြိုးပမ်းနေတဲ့ဒေသကအရက်ဖက်ဖွဲ့စည်းတွေကိုအကူအညီပေးနိုင်မဲ့နီလန်းတွေကိုရှာဖွေတင်ပါလေ။ဒါအပြင်မြန်မာနိုင်ငံရဲ့အရက်သားအစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုထပ်လောင်းအတည်ပြုပြီးအခိုင်အတည်နဲ့မှာငင်းချင်းရင်းနဲ့တည်ငြိမ်ရရှိဖို့ဒေါ်ဆန်းစုကြည်နဲ့ပူပေါင်းဆောင်ရွက်ဖို့နှီးလန့်တွေလည်းရှာဖွေရမှာဖြစ်ပါတယ်။အရေးကြီးဆုံးလှုပ်ဆောင်ရမယ့်အချက်ကတော့ပဋိပက္ခကြောင့်ဥယျာဉ်မြေဖြစ်ခဲ့ကြတဲ့ရခိုင်ဒေသကလူအဖွဲ့အစည်းတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေထံလူသားချင်းစာနာမှုအထောက်အကူအမြန်ဆုံးပေးနိုင်ရေးပဲဖြစ်ပါတယ်။အခိုင်အတည်နဲ့မှာငင်းချင်းရင်းနဲ့တည်ငြိမ်ရရှိဖို့ဒေါ်ဆန်းစုကြည်အစိုးရရဲ့ကြိုးပမ်းမှုကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းအလေးနဲ့ပြောကြားပြီးစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကိုလည်းအပြစ်ပေးအရေးယူဖို့နှင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်မှုကိုအမေရိကန်ကအလေးနဲ့ထောက်ခံတဲ့အကြောင်းပြောကြားသင့်ပါတယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်ရှင်
။အင်ကာနီထုတ် Bloomberg Politics မှာဆောင်းပါရှင် Nick Waterhamsa မြန်မာပေါ်မှာအရေးယူတန်းခတ်ဖို့အမေရိကန်ကစဉ်းစားနေသေးတယ်လို့အမေရိကန်အရာရှိတူကပြောကြတဲ့အကြောင်းရေးသားထားပါတယ်။ရိုဟင်ဂျာတွေပေါ်မှာမြန်မာနိုင်ငံရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကစိတ်ပျက်နေတော့မှာပဲ။အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ဟာဗုဒ္ဓဘူးနေမှာမြန်မာနိုင်ငံကိုသွားမှာဖြစ်တယ်လို့စစ်တပ်ခေါင်းဆောင်တွေနဲ့ရောဒေါ်ဆန်းစုကြည်နဲ့ပါတွေ့ဆုံပြီးရိုဟင်ဂျာတွေပေါ်မှာအကြမ်းဖက်မှုတွေကိုတင်ပြဖို့ရှိပါတယ်တဲ့။တကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတန်လျက်ကင်းအောင်မတုံ့ပြန်နိုင်ရင်မြန်မာပေါ်အရေးယူတန်းခတ်မှုအသစ်တွေချမှတ်ဖို့စဉ်းစားနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲအရာရှိကြီးကပြောပါတယ်တဲ့။ဒ ဒီကျန်းဖက်မှုတွေဆက်ပြီးဖြစ်နေတာဟာသူတိတ်ခါကိုကြစီတယ်လို့မြင်တဲ့ဒေါန်ဆန်းစုကြည်ကဒေသရင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးဟာအကျန်းဖက်မှုတွေကိုနှိမ်နှင်းတာလို့ပြောပြီးဥပဒေမဲ့အကျန်းဖက်မှုတွေကိုရှုံချပေးမယ်စစ်တပ်နဲ့အစွန်းအောက်တချို့ရဲ့ခွဲခြားဆက်ဆံမှုတွေရွာမီးရှို့တာတွေနဲ့ရိုဟင်ဂျာတွေပေါ်မှာအကျန်းဖက်တာကိုပြင်းပြင်းထန်ထန်မပြောတဲ့အတွက်ဝိုင်းပြီးဝေဖန်တာခံနေရတာပါကျောင်းစုကဒီကိစ္စကိုပြည်လည်အောင်လုပ်ဖို့ထက်သန်နေတယ်လို့အချိန်ကွာသုံးပြီးလဲရှင်းကျင်နေပါလေတဲ့ဒါပေမဲ့ဒီလိုရှင်းဖို့အတွက်အကူအညီလိုအပ်နေပြီးဒါဟာလဲမြန်မာနိုင်ငံရေးမှာကြီးကြီးမားမားဩစာလွှမ်းမိုးနေတဲ့စစ်တပ်ရဲ့ခေါင်းဆောင်တွေကိုဒီအမေရိကန်အရာရှိကရည်ညွှန်းပုံရတယ်လို့ဆိုပါတယ်1990မှာစပြီးမြန်မာစစ်အာဏာရှင်ရဲ့အပေါင်းပါတွေကိုအမေရိကန်ကအေးအေးယူတန်းခိုက်ခဲ့တာဖြစ်ပြီးမကြခင်နှစ်တွေအတွင်းစစ်ဘုချုပ်ကြီးတွေအာဏာဆုတ်ကန်မှုရော့ကျလာတာနဲ့အတူမြန်မာပေါ်မှာဒဏ်ခတ်မှုတွေကိုဖြေလျှော့ပေးခဲ့တာပါလို့ထောက်ပြထားပါတယ
်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကပဲဆက်ပြီးတော့တင်ပြမှာပါ
။ဒီနေ့မှတွေ့ကျင်ပြမယ် ADM အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံမောင်က B-E-A-T-I-N-G Beating ကရိုက်တာ၊နှက်တာ A-D-E-A-D Dead သေတာ H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘေကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခန်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့နှင့်ကျင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာသေခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အသေးပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ကိုသားညိုစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရမှာပါမတ်စုမွန်ကနေပြီးတော့ထုတ်လုပ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီငကြားဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲပြောမှဆိုရင်တော့ဘူတုံးနဲ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်နောက်ပိုင်းကျတဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်ညီနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်မြန်မာအရေးနဲ့ပတ်သက်လို့ဒီရက်တီပြောဆိုချက်အထူးဖြစ်တော့ဒီလက်တလောကြုံနေရတဲ့ရခိုင်အရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ရက်တီချက်မူဝါဒဆိုင်ရာအပေါ်မှာအခုဒီနေ့တိုင်းလေလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါလေအဓိကပါဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံရေးလေလာသုံးသပ်သူစာရေးဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကတော့မြန်မာသတင်းပညာသိပ္ပံကျောင်းကဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ဗျာ
ဟုတ်ကဲ့ဒီအမေရိကန်နိုင်ငံရေးဝန်ကြီးRex Tillerson အခုဘူတုံးနေ့ရောက်ပါလိမ့်မယ်ရောက်တဲ့ခါမှာဒီမြန်မာအာဏာပိုင်နဲ့တွေ့တဲ့ခါမှာလက်ရှိအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအားပေးထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်ပြည်ပိုင်းချက်တဲ့ကိစ္စကိုလည်းထူးထူးလည်းဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစိုးရိမ်မှုတွေတော်များရှိတယ်ကုလသမဂ္ဂမှာရောအနောက်နိုင်ငံတွေမှာရောအဲ့တော့ကိုရမျိုးသိရဲ့အမြင်သိချင်တာကဒီအခြေအနေပေါ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာတခြားနိုင်ငံတွေနဲ့ တူလားမတူလားအမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ဟာတော့ဟိုဥရောပနိုင်ငံတွေနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းအလဲပေါ်မှာတော့ထိလွယ်ရှာလွယ်ရှိနေတဲ့အနေအထားကိုအလင်းနဲ့ထားသုံးသက်တဲ့အကြောင်းလည်းပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းလဲပေါ်မှာတရုတ်ပြည်သူတမရနိုင်ငံရဲ့ဩဇာလွှမ်းမိုးလာနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေတယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တပ်မတော်နဲ့ရောဟိုဂျိုင်းသူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗျ
ဥစိဝင်ကိုထပ်ပြီးတော့ဖိတ်ခေါ်ကြပါလေဒေါက်တာရေမျိုးသိန်းလီလိုက်ပေါ်မှာခဏနေပေးပါခင်ဗျာဥစိဝင်ကြားပါလားခင်ဗျာ
โอเคကြားပါပါတယ်
ခုနဒေါက်တာရေမျိုးသိန်းပြောတဲ့ခါမှာတော့အမေရိကန်ပြည်ထောင်စုရဲ့ရခိုင်ရေရည်တည်ချက်ဟာတခြားနိုင်ငံတကာအနေနဲ့နည်းနည်းကွဲပြားတယ်ဆိုတဲ့အမြင်ရှိပါတယ်ကိုစိဝင်ရဲ့အမြင်လည်းသိကြပါလေ
ဒီအမေရိကန်ကဥရောပကောပေါ့လေဒီအနောက်တိုင်းလူအဖွဲ့အစည်းမှာသူကတော့ကျေဒီကအဖြစ်ပြောလို့ရှိရင်ဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဆွေးမြဲတဲ့ယုံကြည်မှုဆွေးတဲ့အဲ့ဒီဘောကတော့ဘယ်လိုလဲဆိုတော့တခါကျရင်ကိုယ်ကမလုံးချင်ရင်မသူလို့တော့ဒီညာဒီညာကျူးလုံးဖောက်ပြရင်မကြိုက်ဘူးနောက်ပြီးတော့ဒီညာကိုလိုက်နာသိချင်တယ်အဲ့ဒီဟာမျိုးပေါ့တဘောပြောချင်တာဒီလူမှုအဖွဲ့ကြီးထဲမှာဒီလူခွင့်ရတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကြောင့်မေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့ဒီလိုပိုင်းဆိုင်ရာ mechanism ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီ bipartisan အနေနဲ့နောက်ဆက်လုံးကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် targeted sanction တို့ဟုတ်လားဒါတွေတော့ဖို့တွေတောင်းဆိုလာတာဖြစ်တယ
်လူခွင့်အခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးချင်ပါလေအရင်တုန်းကတော့ American အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံ democracy နဲ့လူခွင့်ရေးကိုတန်းနဲ့ထားပြီးတော့ဟိုရက်တီပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိသမ္မတ Trump လက်ထက်မှာလူခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှာတော့နည်းနည်းလေးသမ္မတ Trump ကလူခွင့်နဲ့ပတ်သက်လို့ fade out လုပ်တဲ့ဆိုတဲ့ဝေဖန်တန်တီးလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူရဲ့ policy ဘယ်လိုရှိတယ်လို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာဟို degree တွေကွာတာတွေတော့ရှိတာပေါ့သို့တော်လည်းပဲနှစ်ဖက်ပဲသူပဲအစိုးရတက်လာတက်လာသူရဲ့အခြေခံ value တွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို line ကိုအဲ့ဒါဟိုသူဟို Trump နဲ့ပြစ်ပြစ် line လာရတာပဲလေအဲ့တစ်ဖက်မှာတော့ရှိတာပေါ့ကိုကျိုးစည်းပွားနဲ့ပတ်သက်တဲ့ဘယ်လိုလုပ်မယ်ဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်သောတော်လည်းပဲဒါတွေကိုလင့်လို့ရှိလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီလိုသူကနေလာတာပါလဲဆိုတော့ဒီကိစ္စဒီပုလိတော်မော်နိုကိစ္စမှာဒီမျိုးလူမျိုးတက်စီပေါ့နော်ဟို ethnic cleansing ဒါတော့ဖြစ်တယ်ဆိုပြီးတော့သူကရှင်ထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါတွေကိုရမယ်နောက်ထပ်ထပ်မဖြစ်အောင်လုပ်ရမယ်ဆိုတော့ဒါကအဲ့ဒီဟိုအဖြစ်ပေးမှုရှိရမယ်ပေါ့ဒီနည်းဆိုရင် accountability ဘာရှိမလဲသို့တော်ကျွန်တော်တို့တခုဟိုတော့မမေ့တင်တာကဒါကကျွန်တော်တို့ဒီမကဘူးဒီအရေနဲ့ဟိုကို concern ဖြစ်တာပေါ့ globally targeted သူကလောက်ထားတယ်ဥပမာဒီ Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏနေပြီးပါကုစင်ဝင်ရောတော်တော်ရေမျိုးသိရောတော်ရှင်တွေကိုကျွန်တော်လှည့်ပေးကြပါလေအရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျာဆွနေမင်းများလို့ရပါလေ
ဟု
တ်ကဲ့ဆွနေလို့ရပါပြီဗျ
โอเคရှင်ရလို့ရပါပြီဆိုရင်တော့ကျွန်တော်အမြင်ပြောရရင်48ခုနှစ်နောက်ပိုင်းเนี่ยဒီနေ့ဒီပို့ညာဟို USA အမေရိကန်ဟာမြန်မာနိုင်ငံလူမျိုးတွေရဲ့စိတ်နေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေဟာအလွဲလွဲမှားမှားဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဟောပေါ့နော်ဟိုဘယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်တို့ဘာလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်သလိုဖြစ်သွားတယ်ကိုတော့ကဥနုလက်ထက်တော့လည်းဒီလိုပဲဥနုကိုယ်တိုင်လည်းပြောခဲ့ပါတော့ဗျာဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွန်ယူနစ်မဖြစ်ရင်ပြီးရောဆိုပြီးဖြစ်သားပါပဲတဲ့ဘာမှလည်းတိတ်ပြီးတော့ဟုတ်ဒီပါတီလောက်တာမဟုတ်ဘူးတဲ့အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝရောက်သွားတာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့အဲ့ဒီခေတုံးတည်းကသူပြောထားတာပါတော့အခုမှမဟုတ်ဘူးစစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးဖြစ်နေရတယ်ဆိုတာသူတို့တွေရဲ့လုပ်ပုံလုံးကြီးသုံးသပ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
အခုဒီဆွေးနွေးပွဲတွေတချို့ဒီ threshing တွေကကျွန်တော် Facebook ကနေပြီးတော့ဒီသူတို့ရဲ့အမြင်တွေပြပို့ထားတာရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်အရင်ဆုံးပုံညိုဆိုတဲ့ threshing တူကြီးတာကတော့ American နဲ့အနောက်နိုင်ငံတွေကိုမြန်မာတွေယုံကြည်ဖို့ခက်ခဲသွားပြီးတော့ ကိုကကိုကိုချင်းကအကောင်းဆုံးပါပဲဆိုပြီးတော့ရေးပါတယ်နောက်ထပ်သရရှိသူဖြစ်တဲ့ဥလရွှေကတော့အမေရိကန်ပါဝင်နောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလူခွင့်ရေးအကြောင်းပြပြီးတော့ထိပါဆောက်ကားနေတယ်လို့ခန်းစားနေရပါတယ်ဆိုပြီးတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုယင်မိကျင်ပါတယ်ခင်ဗျခုနကသရရှိသူရဲ့မှတ်ချက်ဒီနဲ ဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်းကျွန်တော်တို့ကလည်းဒီကိစ္စကိုလည်
ာဒီအနာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း50ကျော်လောက်နေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနာကျင်မှုတွေနာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ trauma တွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုကအင်မတန်မှစိုးရိမ်မှုတွေကြီးနေတော့တန်လျာတွေညာတတ်တယ်ဘာလို့တခါတလေမှလူတီးတက်ပို့ပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေရှိနေတယ်ဆိုတာကိုကျွန်တော်ကတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိတော့လေအမေရိကန်ပါဝင်နောက်နိုင်ငံတွေရဲ့ဒီခြေလှမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ့လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရေးနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနကတိုင်းညီပြောသလိုပဲအတူတူကြီးဆက်ဆံရေးကိုလည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်ပါတယ်။ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အနေနဲ့ပေါ့လေဒီလိုမျိုးရှိအပြောင်းလဲကိုကျွန်တော်တို့အားကောင်းမောင်းကန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ကနိုင်ငံတကာအတိုင်းဝိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်ဟိုခြေလှမ်းဟန်ချက်ညီညီဖြစ်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်။အဲ့တော့ဟိုနိုင်ငံတကာအတိုင်းဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ကကိုယ်ဆက်ဆံရေးပေါင်းဖို့လိုအပ်ပါတယ်အဲ့ဒီအတွက်ကိုလည်းပဲအစိုးရလွတ်တော်နဲ့တက်မတော်နောက်တိုင်းရင်းသားအားလုံးပေါ့လေပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရရှင်တူပြန်လှည့်ပေးခြင်းပါတယ်ခုနကအညာမြေအောင်ကြီးပြန်ပြီးတော့ line ဆက်သွယ်ရပါပြီကိုအောင်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးမြေမြောင်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာအစိုးရလည်းပြေးလို့ရတယ်ဗျာကျွန်တော်တို့တွေကတော့လည်းကျွန်တော်ဒီကံကြီးမှာပါဗျာမထန့်ဆက်ချက်တော့ကမထန့်ဆက်ချက်နဲ့တကကပလို့ကလို့အကျန်တဲ့အဖွဲ့ရည်ပြီးတော့လုံလုံရေးတိုက်ခိုက်ဝင်ပြီးအပေါ်မှာပါနေအားနဲ့တိုက်ခိုက်ကြရတယ်ခင်ဗျာအဲ့ဒါကိုမြမတမတော်ကလည်းကိုယ့်ရဲ့ရင်းကြီးဒီလူလာရဲ့အလုပ်ဘယ်အိမ်စီးပုံလုံလုံရေးအတွက်တမတော်ရဲ့မိသားတော်ဝင်ဖြစ်တဲ့ဒီအလုပ်ခုကကာကွယ်ရတယ်ဗျာလုံလုံရေးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းရင်းနဲ့ဗျာတစ်သက်နိုင်ငံကိုဖြတ်ကြည့်ကြတယ်အဲ့ဒီမှာကဘာကနေပြီးတော့မြမတမတော်ကနေပြီးတော့တမတော်အားတွေပြောလို့ဒီရအောင်လုပ်တာလေဆိုတဲ့အချက်ကအဓိကကျွမ်းလို့နေတာခင်ဗျာကျန်တာတွေကဒီမှာမိတ်ဆွေးပြရပါဘူးနော်အခုကိစ္စနဲ့တက်တက်ပြီးတော့ဒီတနေ့တော့ရောက်ဆုံးရမယ်ဆိုတော့ဆက်နှစ်ရက်ဆက်တလာမယ်ဆက်ကဒီကနေပြီးတော့တစ်ဖက်နိုင်ငံကိုထွက်ပြသွားတဲ့ဒီလူကိုတရားရဲ့အကြည့်ဆုံးတဲ့အခါကျတော့ဒီလိုတဘောနဲ့ဒီလိုကြားကြတာကိုအချင်းချင်းရှားတွေ့ရပါတယ်ခင်ဗျာအဲအဲ့ဒါကိုကဘာကတော့တမျိုးပေါ့ဗျာတမတော်ရဲ့နာမည်အားတွေပုံးလို့တစ်ဖက်နိုင်ငံကိုတရားရပေါ့ဗျာအဲ့လိုပေါ့ဗျာအမျိုးမျိုးတွေပြောကြတယ်ခင်ဗျာတကယ်တော့ဗျာဒီလိုတဘောကတော့ဒီလိုကြားတာလားဒီဒီတနေ့တော့ကိုယ်တိုင်ကြာပြီးတော့ရတာတော့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအညာမြေဦးအောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းစနေသူတွေပြန်ပြီးလှည့်ပေးကြပါတယ်ဥစိတ်ဝင်းကိုကျွန်တော်ဓာတ်နဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တယ်ဆိုတော့ခုနဒီဖြစ်ရတီနဲ့ပတ်သက်လို့တမရော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြည်အောင်စုမှာလွှတ်တော်မှချုပ်နောက်တစ်ခုအစိုးရပိုင်းကချုပ်ရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအစိုးရနှစ်ရပ်ပုံစံမျိုးဖြစ်နေတယ်တက်ကတက်ရသားစုရတက်အဲ့တော့တက်ကဟာကိုသူပို့ပြီးတော့ဖိဟိုပြစ်မှတ်ထားပြီးတော့ရေးယူမယ်ဆိုရင်အနေထားမျိုးကိုသူပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းလဲကိုရောတစုံတရာတက်ရောက်မှုရှိသွားနိုင်လားကိုစိတ်ဝင်ရမြင်သိချင်ပါတယ
်တက်ဘက်မှာလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံကိုဟိုစစ်အနာကျန်တဲ့တုတ်တွင်းလာခဲ့တဲ့အတူတည်းနဲ့ရှိတဲ့ဟာတက်မတော်ကဖြစ်နေတယ်ဒါကြတော့တက်ကတဲ့ပြပြကြောင်းလဲမှုကိုသူကိုယ်တိုင်လူလူလာလာလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းနေပါလေလောက်တယ်ဆိုရင်တက်ကိုတွန်းထုတ်လိုက်တယ်လို့ဖြစ်သွားမှာဆိုတော့ဆိုရင်မျိုးရှိတာလည်းအသေးစားပဲတစ်ဖက်မှာဟလာတိုးတော်လည်းပဲတစ်ဖက်မှာတက်ကကောင်းဆောင်နေအခုနောက်ပိုင်းဒီဟိုဟာဒီမှာဒီအယုတ်ထက်ဆိုင်သက်ဆိုင်ရတာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာတယ်လို့ကျွန်တော်ကတော့ဟို
ယုံကြည်တာတွေရှိတယ်ဥပမာဒီဆက်လက်မဲ့ပစ္စည်းတွေတုံးလာတာမျိုးတွေကအစနောက်သင်္ဘန်းနေပို့ပြီးတော့ပွင့်နေရတယ်တစ်ဖက်ဟိုပြောရရင်တော့တဝူးလေးနဲ့ဆက်ဆံတာဟိုသူ့ရဲ့အလူကြလိုက်နေရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအဲအမေရိကန်တို့နဲ့ဆက်ဆံလာတဲ့ဒီမှာအကျိုးမြတ်တူတက်မှာလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တယ်ကိုယ့်ရဲ့နိုင်ငံရေးယူမှန်းချက်ပြီးတော့အပါဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ပွားအောင်တတ်တာရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီလိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေပဲအရေးပါမယ်ထင်ပါတယ
်ဟုတ်ကဲ့တက်ကလည်းမကြခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့သတင်းထုတ်ပြန်ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့သီးကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလက်တင်နဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တရားစစ်ဆန်မဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်းဝေးပြောသလိုမြန်မာစစ်တပ်ဘက်ကလည်းအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးကိုပို့ပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့အမေရိကန်စုရဘက်ကတက်ကိုအခုလိုမျိုးအရေးယူလိုက်တာကဆွဲခုနပြောလို့ဒဇုံတရားဖိအားပေးပြီးတော့ပြဿနာတွေပိုမကြီးအောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပို့ပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပို့ပြီးတော့ဝေးသွားနိုင်လားပို့ပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒါကနှစ်ဖက်မှာဘယ်လိုချင်းကပ်လဲပုံမှာမူတည်မယ်လို့ထင်ပါတစ်ဖက်မှာလည်းဒီအမေရိကန်အစိုးရအနေနဲ့ကသူ့ရဲ့ပြည်သူတွေကိုပြန်ပြီးတော့ accountable ပြန်ပြဟာကဲဗမာပြည်မှာတော့ဒါမျိုးတွေဖြစ်နေတယ်ပါလို့လဲဆိုတဲ့ဟာလေပြည်သူထုတ်ပြန်ရှိတယ်ဒီအမတ်တွေဆိုတာဟိုရွေးကောက်ခံနေဖြစ်တဲ့အခါကျတော့သူတို့မေးလာတာတွေရှိတယ်အဲ့တော့သူတို့အနေနဲ့လုံ့ဝယ်လဲလုံ့ရတော့တစ်ဖက်မှာနိုင်ငံရေးတူပြီးတောင်းလဲမှုရအာဒီမြန်မာပြည်ဒီမိုကရေစီဒီပြည်သူတောင်းလဲမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အားပေးရမယ်ဆိုတဲ့အမေရိကန်မှာအတနာကျထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်သူတောင်းလဲမှုကိုပါသွားစေချင်တယ်အဲ့ဒီဟာတွေလွန်ဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အနေထားဖြစ်တာပါ
ဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးပေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကဆင်းမြင်ရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒီသူဒီနိုင်ငံကြီးဝန်ကြီးတယ်လီဆန်ခီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာတကယ်ပဲအမေရိကန်ပြည်တော်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကရောလက်ခံပါမလားကိုရံမျိုးသိန်းအမြင်သိချင်ပါတယ
်အဲကျွန်တော်မြင်တာကတော့လေဒီအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ဒီတက်မော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်အပါအဝင်ပေါ့လေတက်မော့ခေါင်းဆောင်တွေနဲ့အဲတွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်အပေါ်ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီတက်နေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ခဲ့တာနောက်လူငယ်တဲ့ရပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့အနောက်ပိုင်းတိုင်းဒီစစ်ထဏာချုပ်တိုင်းမှုကိုအပြောင်းရွှေ့ခံထားတာဒီအခြေအနေတွေကိုကြည့်မယ်ဆိုရင်ဟိုတပ်ဖက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုလှုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေဟာဒီအမေရိကန်နိုင်ငံကြီးခီးဝင်ကြီးရဲ့ခီးစဉ်မတိုင်ခင်ပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတက်မတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြစ်ပြစ်ခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းစေချင်တဲ့ကောင်းချင်တဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တက်မတော်တည်ဆောက်ရေးနောက်တက်မတော်ပြုပြင်ကြောင်းလဲရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းแต่ตรงนี้เนี่ยปิดနေတယ်လို့တော့ကျွန်တော်อ่ะไอ้หลูต้องกัดပြပါတယ်ဗျာ
ဟုတ်ကဲ့မအူအင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဆက်ဆံယူဖြတ်လိုက်တဲ့သဘောမျိုးပေါ့ဒီနေထားကောက်ရောတက်ပေါ်မှာဩဇာသက်ရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိတ်ဝင်နေပဲဆွေးနွေးသွားတဲ့အတိုင်းပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆံနေပါလေအဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုရှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုကိုရှော့ချနိုင်အောင်အထောက်အကူပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းလီလိုက်စီစဉ်အချင်းဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့ဦးစင်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တိုင်းလီလိုက်စီစဉ်ကျွန်တော်ဝင်ပြီးပ
ါကုသညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းရိုက်လီလိုက်စီစဉ်ကိုနားဆင်ကြတာပါရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြခင်ဗျာ။ကမ္ဘာပေါ်မှာအဆိုးရွားဆုံးလူခွင့်ရေးချိုးဖောက်မှုတွေကို DPRK မြောက်ကိုရီးယားအဆိုးရွားနဲ့မြောက်ကိုရီးယားအဆိုးရွားတာဝန်ရှိသူတွေကကျူးလွန်နေကြပါလေ။မြောက်ကိုရီးယားနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တတိယအစီရင်ခံစာအရအခုလိုကောက်ချက်ဆွဲထားတာဖြစ်ပါလေ။ ဒီအစီရင်ခံစာမှာအလွန်ကူစိုးစိုးရွားရွားကျူးလွန်ခဲ့သူတချို့ကိုလည်းဖော်ပြထားပါတယ်။ယင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာနှစ်ခုနဲ့အလားတူစွာပဲအခုအစီရင်ခံစာမှာ DPRK အစိုးရကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဖော်ပြထားရမှာဥပဒေပြင်ပကတပ်ဖြတ်မှုကျူးလွန်တာအတင်းအဓမ္မအလုပ်စီခိုင်းတာညှဉ်းပန်းနှိပ်စက်တာစိတ်မထင်ရင်မထင်သလိုအချိန်ကြာမြင့်စွာဖမ်းဆီးထိန်းသိမ်းထားတာအဓမ္မပြုကျင့်တာအတင်းအဓမ္မကလေးဖျက်ချခိုင်းတာအပါအဝင်တခြားလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်တယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့ဘတ်စဘီကပြောပါတယ်။အစီရင်ခံစာကမြောက်ကိုရီးယားအစိုးရရဲ့လက်နက်အစီအစဉ်နဲ့ပတ်သက်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုဒီအထက်မှာအတင်းအဓမ္မအလုပ်စီခိုင်းတာအလုပ်စခန်းတွေမှာပညာပေးတာနိုင်ငံခြားနဲ့အလုပ်သမားငှားရမ်းမှုသဘောတူညီချက်စတာတွေကိုအာရုံစိုက်ပြီးတော့ရေးသားထားပါတယ်။နေ့စဉ်ထောင်ထဲချီတဲ့မြောက်ကိုရီးယားအလုပ်သမားတွေကိုနိုင်ငံသားကိုပို့လွှတ်ပြီးတော့ကျွံတွေလိုအလုပ်စီခိုင်းခံရပြီးအစိုးရအတွက်အခွန်ပေးနေကြပါတယ်အစိုးရကလည်းလုံခြုံရေးဝန်ထမ်းတွေကိုနိုင်ငံသားကိုပို့လွှတ်ကာမြောက်ကိုရီးယားနိုင်ငံသားတွေကိုစောင့်ကြည့်စေပြီးနိုင်ငံသားမှာခိုလုံဝင်းလျှောက်ထားသူတွေကိုအတင်းကျပ်တန်းပြီးကိုပြန်ပို့နေကြတယ်လို့သူကပြောပါတယ်ပြည်ပမှာမြောက်ကိုရီးယားအလုပ်သမားတွေဟာတရက်ကို12နာရီကနေ16နာရီအထိအလုပ်စီခိုင်းခံရပြီးတစ်လမှာနားရက်တရက်ဒါမှမဟုတ်ရင်နှစ်ရက်ပဲနားရက်ရရှိကြပါတယ်ပြပကိုထွက်ပြီးတော့အလုတ်လုတ်ကြတဲ့အလုတ်သမားတွေဟာဘလို့အလုတ်လုတ်မယ်ဆိုပြီးတော့ရွေးချယ်ခွင့်မရှိကြပါဘူး။သူတို့ရဲ့လုံအားကားတွေနဲ့နိုင်ငံကူးလက်မှတ်တွေကိုထိန်းချုပ်ထားပါတယ်။နောက်ပြီးထွက်ပြေးဖို့ကြိုးစားမယ်၊တိုင်ပင်တော့မယ်ဆိုရင်အလုတ်သမားနဲ့ကြံရစ်ခဲ့တဲ့သူ့ရဲ့ဆွေမျိုးတွေကိုလက်တုံပြန်ခံရလိမ့်မယ်လို့ချိန်ချောက်ထားပါတယ်။ဒီအစီရင်ခံစာမှာမြောက်ကိုရီးယားနိုင်ငံသားအလုတ်သမားတွေပေါ်ဆိုးရွားစွာလူခွင့်ရေးချိုးဖောက်တဲ့ပြည်တွင်းနဲ့ပြည်ပကတတိပုဂ္ဂလ9ဦးနဲ့အဖွဲ့အစည်း၃ခုကိုဖော်ပြထားပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဘန်ဒါရေးဝန်ကြီးဌာနတို့ကသူတို့ပေါ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဒါကြောင့်အမေရိကန်ရဲ့စီရင်ပိုင်ခွင့်နည်းမြေဒါမှမဟုတ်ရင်အမေရိကန်နိုင်ငံသားရဲ့လက်အောက်မှာရှိတဲ့အဲ့ဒီတတိပုဂ္ဂလတွေနဲ့ကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုအားလုံးကိုထိန်းချုပ်လိုက်ပြီးအမေရိကန်နိုင်ငံသားတွေကိုလည်းသူတို့နဲ့ဆက်သွယ်ပတ်သက်ခွင့်တားမြစ်လိုက်ပါတယ်။ဒီလိုလှုပ်ဆောင်လိုက်ခြင်းကမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေအထူးသဖြင့်ရဲဘက်စခန်းတွေကအုပ်ချုပ်သူတွေအလေအလက်တန်းတာဝန်ရှိသူတွေကိုကျွန်တို့အနေနဲ့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေစင်စာဖျက်တောက်မှုတွေကိုပေါ်ထုတ်နိုင်ကြောင်းနဲ့ပေါ်ထုတ်သွားမှာဖြစ်တဲ့အကြောင်းသတိပေးလိုက်တာဖြစ်တယ်လို့ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးဘတ်စဘီကပြောပါတယ်။ဒီတတိပုဂ္ဂလတွေအနေနဲ့အဲ့ဒီအရေးယူမှုရဲ့အကျိုးဆက်တွေကိုခံစားကြရမှာဖြစ်တယ်လို့လည်းသူကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။အမေရိကန်သမ္မတဒေါနယ်ထရမ့်မှာသူ့ရဲ့ဆက်ညက်ချအားရှိုက်ခေးဆင်နဲ့ပတ်သက်ပြီးတိတ်ကိုဂုံယူဝမ်းမြောက်ကြောင်းအင်ကာနေမှာပြောပါတယ်။ခေးဆင်တွင်လုံခြုံရေးနဲ့ကုန်သွယ်ရေးလိုကိစ္စရပ်တွေမှာတိုးတက်မှုတွေရှိတယ်လို့ပြောပါတယ်။မြောက်ကိုရီးယားအရေးဟာကမ္ဘာလုံးဆိုင်ရာအဓိကချင်းချောက်မှုတစ်ခုဖြစ်ရှိနေဆဲဖြစ်ကြောင်းမနီလာမှာအင်ကာနေပြုလုပ်တဲ့အရှိအာရှထိပ်သီးနီလာကန်တကပိတ်ရှင်းနေပေါ်မှာသမ္မတကပြောပါတယ်။ဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေအကြောင်းပြောကြရမှာတော့မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာ6သိန်းကျော်နဲ့ပတ်သက်ပြီးဒီဒေသမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးကျူစာမှုကိုအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီးနဲ့သမ္မတထရမ့်တို့ဆွေးနွေးခဲ့တယ်လို့ဒေတာရင်းလူသားချင်းစာနာမှုဆိုင်ရာအထောက်အကူလိုအပ်တဲ့နေရာတွေကိုချက်ချင်းပို့ပေးဖို့သမ္မတနှစ်ဦးစလုံးကတောင်းဆိုလိုက်တဲ့အပြင်ရခိုင်ချင်းပြည်ကော်မရှင်အကြံပြုချက်တွေအတိုင်းလှုပ်ဆောင်မယ်လို့မြန်မာစုကပြောကြားချက်အတွက်လည်းကြိုဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson အာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေပြီးဖိလစ်ပိုင်ကနေဒီကနေ့ပေါ်တဘူးနဲ့မြန်မာနိုင်ငံကိုဆက်အောင်မှာဖြစ်ပါတယ်။သူခီးစင်တွင်ဝန်ကြီး Tillerson ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ကောစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်နဲ့ပါတွေ့ဆုံမှုရှိပါတယ်။ဝန်ကြီး Tillerson ခီးစင်မတိုင်ခင်နိုဝင်ဘာလ14ရက်နေ့မှာနယူးယောက်ဒီမိုကရက်တစ်အောက်လွှတ်တော်မှာလည်းဖြစ်အောက်လွှတ်တော်ဒီမိုကရက်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Joe Crowley ကအကြံဉာဏ်ချက်ထုတ်ပြန်ပြီး Ranger ရဲ့ပေါ်မှာဖိနှိပ်မှုချက်ချင်းရပ်တန့်ရေးအတွက်ထိရောက်စွာအရေးယူဖို့ဝန်ကြီး Tillerson အနေနဲ့တောင်းဆိုတင်တယ်လို့ပြောကြားခဲ့ပါတယ်
။ကျေးဇူးပါရှင်။ Talking to the gathering, Jinjo Gupia Taraba, the game in that season Tolo Yimugaro, Kujong Limpibari, Engineer Garo, Zina Abdul Rahman, Tibarishi, but the Bunin in the Kim Yamabai, Sisingo, Nasing is like about Laga, Torashi, Alungu, Jesu, two Demare, Shinan, Chami, Jawazi, Tama, Engineima.
This program has come to you from the Voice of America, Washington.